မလေးရှားနိုင်ငံရောက်နေတဲ့မြန်မာနိုင်ငံသားတွေဟာဒေသခံလူတစုရဲ့အကြမ်းဖက်တိုက်ခိုက်မှုခံရရတယ်လို့ထိခိုက်သေဆုံးမှုတွေလည်းရှိနေတယ်လို့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါရယ်ဒီလိုဆိုရင်စရာအကြမ်းဖက်မှုအခြေအနေတွေဖြစ်ပွားနေလို့အလုသမားတွေအလုမဆင်းနိုင်သေးတယ်လို့နီးစပ်ရာဘုံကြီးကျောင်းနဲ့တခြားအသည့်မိတ်ဆွေအိမ်တွေမှာအုပ်စုဖွဲ့ပြီးတော့နေထိုင်ကြရတယ်လို့လည်းဆိုပါရယ်လက်ရှိမလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေဟာအကူအညီကင်းမဲ့နေတဲ့အနေအထားမှာရှိပြီးတော့မြန်မာနိုင်ငံကိုပြန်လာဖို့အတွက်ပြင်ဆင်နေကြတယ်ဆိုတဲ့ပြောဆိုမှုတွေလည်းကြားနေရပါတယ်။အခြေအနေအပြည့်စုံကိုတော့ထိုင်းချေဆိုင် VOE သတင်းတောက်ကိုနိုင်ကွန်းအိမ်ကဆက်သွယ်ပြီးတော့မေးမြန်းအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မလေးရှားနိုင်ငံမှာဒေသခံမူဆလင်လူတစုရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်မလေးရှားနိုင်ငံတွင်အလုလုကန်နေကြတဲ့မြန်မာနိုင်ငံသားတွေထိခိုက်ဒေဆုံးမှုဖြစ်ပွားနေပါတယ်။အခုလိုကြမ်းဖက်မှုဖြစ်ပွားတဲ့အခြေအနေတွေကြောင့်ထိခိုက်ဒေဆုံးမှုဖြစ်စဉ်တွေကိုမြန်မာနိုင်ငံသားတွေကိုကူညီပေးနေတဲ့88မျိုးဆက်ငင်းချိုင်းကြီးနဲ့ပွေလင်းရီလူဖွဲ့စည်းမှခေါင်းဆောင်သူဖြစ်သူကိုအောင်ကြီးကအခုလိုပြောပါတယ
်။မနေ့ရနဲ့ဒီနေ့နောက်ဆုံးချိန်ဒီကတဲ့တဲ့နေ့ကိုလာမိုးနဲ့မိသုံးနေရရှာလန်ဆက်ချင်းဆက်လေးမှာအမျိုးသမီးတစ်ယောက်ကိုနေရင်၃လကြီးလောက်မှာလာအယောက်30ရာစီရောခမာလေးကိုမရင်းချင်ပြီးရောဆက်သွားပါတယ်။အဲ့ဒီလူတွေငငယ်တွေကတော့နံပါတ်မပါဘူး။လူရဲ့မျက်နှာတွေကိုအုပ်ထားပါတယ်။နောက်တနားကြီးတော့ကျမသိနာလူအားလုံးကသိရပါတယ်။ကျိုးပေါ်တို့မှာတော့နောက်ပိုင်းမှာပမာဏကိုထပ်တော့ပါတယ်တပ်သွားတဲ့အချိန်မှာဒီပမာဏကြီးအကုန်တက်မယ်ဆိုပြီးတော့ကျွတ်ကျွတ်သွားပါတယ်မနေ့ကမှဒီရဲတဲ့အကုန်လုံးရှူသွားပါတယ်လောင်းနေကိုနောက်တစ်ခါမာဂါမျိုးပေါ်မှာကားဝင်းနေမှာပေါ့အဲ့ဒီမှာလည်းပမာ300ကိုထပ်ပြီးတက်သွားပါတယ်ကျွန်တော်ခံမှန်းကြည့်ပြည့်ကတည်ရရတဲ့လူကအနည်းဆုံး10ယောက်ရှိပါတယ်တင်းဆုံးသွားတဲ့လူကတော့ပမာလူမျိုးကြီးပဲကို16ယောက်ရှိသွားပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာအခုလိုအကြမ်းဖက်မှုဖြစ်ပွားတဲ့အခြေအနေတွေကြောင့်မြန်မာလူ့သမားတွေထိတ်လန့်နေကြတယ်လို့အလွတ်ခွင့်မစင်းကြဘူးလို့လည်း88မျိုးဆက်ငင်းချမ်းကြီးနဲ့ပွေလင်းလူဖွဲ့စည်းမှဂေါင်ကြီးကခုလိုပြောပါတယ်
ဒီနေ့ဆိုရင်လူတွေတော်တော်များများအလုပ်တော့ပါဘူးခင်ဗျာဆက်ရုံတွေမှာသူတို့မနေရဘူးအိမ်တွေမှာမနေရတော့ဘူးအခြေတွေကိုသူတို့ဆင်ကြရတယ်အခြေတွေဘာမှသူတို့ကအကျိုးမဆောင်ပြီးပါဘူးလေးချမ်းမှာဒီလူမျိုးအကုန်လုံးကတောက်လန့်ပြီးတော့ဆင်းနေကြပါတယ်တမားအားလုံးက10ယောက်30ယောက်စုနေကြပါတယ်ဆက်ရုံနဲ့အိမ်နဲ့ပြန်တဲ့အခါမှာလမ်းမှာတက်ခါမှာတောက်တဲ့ဆက်ဘယ်သူမှအလုပ်မဆင်းရတော့ဖြစ်နေကြပါတယ်ဒီမှာတော့
လက်ရှိအခြေအနေကမလေးရှားနိုင်ငံရောက်မြန်မာလူ့သမားတွေဟာအကူအညီကင်းမဲ့နေတဲ့အခြေအနေမှာရှိနေတယ်လို့လည်းကိုအောင်ကြီးကပြောပါတယ်
။လက်ရှိမလေးရှားရဲတွေကလည်းသူတို့ကအလောင်းကောက်တာပဲသူတို့ကလုပ်ပါတယ်။ကျွန်တော်ဘာမှမလုပ်ကြဘူး။ကျွန်တော်တို့ကလည်းတရင်ရနဲ့တရင်ရနဲ့တော့တွားတယ်။အလောင်းနေပဲတွေ့ရတယ်။ဒီတက်တဲ့ကောင်တွေကဒီတက်ပြီးဖြတ်ပြီးသွားတာဟာလုံးဝမတွေ့ကြတော့ပါဘူး။ဒီမှာရှိတဲ့လူသမားတွေအကုန်လုံးကတန်ကျင်တဲ့လူတွေကများတယ်။တန်ဖို့တန်ဖို့လုံးဝတော့လည်းတန်ရုံကဘာမှမကူညီပါဘူး။ကျွန်တော်တို့နေတဲ့အိမ်မှာလည်းတော့တယ်ရနေပါတယ်။အဲဒုက္ခတွေတွေကိုလည်းမြေကူးကကူညီလို့မရှိပါဘူး။ဒါ NGO မှလည်းကျွန်တော်တို့ကိုအကူအညီမပေးပါဘူး။မြန်မာနိုင်ငံအတွက်လည်းမကူညီပါဘူးမလေးရှားအတွက်လည်းဘာမှကူညီပေးပါဘူးမြန်မာနိုင်ငံမှာရှိတဲ့ NGO အဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေအားလုံးတော့တင်ကြတာပါတယ်ဘာလို့မှအကြောင်းမလာပါဘူးခင်ဗျာ
ဒီအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ယုံကိုဆက်သွယ်ခဲ့ပြီးမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဖြစ်ပွားခဲ့တဲ့စူဘူအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံသားလူ့သမားတွေဟာမြန်မာဖုံးတော်ကြီးချောင်းတွေမှာခိုလုံနေကြတာရှိသလိုတခြားနေဆိုင်ရာအိမ်တွေမှာခိုလုံနေကြတယ်လို့လည်းဇန်ဘောတိချောင်းစီရတော့ဥယျာဉ်တကကခုလိုမြတ်ကြားခဲ့ပါတယ
်။ဆရာကျောင်းမှာတော့25ယောက်လောက်ရှိသေးတယ်တကကြီး။သူလည်းပဲပြန်ဖို့လုပ်နေတာမကြခင်ပြန်ကြမှာပါ။တခြားနေရာမှာတော့သူတို့ငွေချင်းအသီးသီးအိမ်တွေမှာပဲနေကြတယ်။အဲ့လိုပဲခွဲနေကြတယ်တကကြီး။ပမာအလုံးပဲနေရာမှာပဲဖြစ်ဖြစ်ဗေမြို့မှာပဲဖြစ်ဖြစ်အကုန်လုံးကတော့ထိတ်လန့်နေကြတာပါမင်
း။မြန်မာလူ့သမားများစုဟာနေရရင်းကိုပြန်ချင်ပေမဲ့လည်းအပြန်ခရီးမှာလည်းလုံခြုံမှုမရှိတဲ့အနေအထားတွေကြောင့်အခြေအနေကိုစောင့်ဆိုင်းနေတယ်လို့လည်းအလုသမားသူဦးဖြစ်သူကိုမျိုးအောင်ကပြောပါတယ
်။ပြန်ခီးကြတော့လေနည်းနည်းဆူရင်ဆရာရှိတယ်။အပွားတာလာတာဘယ်လိုရှိနေရနေထားဆိုတာလည်းဘယ်လိုမှသိကြမသိဘူးလေ။ပြန်ဖို့လည်းအခြေအနေကိုစောင့်ကြည့်ပြီးတော့ဒီကျေတနာကဖက်ကြီးလာမလားအခြေကလည်းမခံနိုင်တဲ့နေထားရှိနေတယ်ဆရာ
။ဒီစုဘူးချမ်းပတ်မှုလောက်ရတွေဟာမလေးရှားနိုင်ငံဆာလာရန်မြို့နယ်မှာမေလကုန်ပိုင်းမှာစတင်ဖြစ်ပွားခဲ့တာပါ။အခုလိုဖြစ်ပွားခဲ့တာလေမြန်မာနိုင်ငံတွင်းကမူဆလင်တွေနဲ့ဖြစ်ပွားခဲ့တဲ့စူပူအကြမ်းဖက်မှုလောက်ရတွေကနေတဆင့်ကူးဆက်လာတယ်လို့လည်းအလုသမားတွေကနေယူဆနေကြပါတယ်။ပဋိပက္ခဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဇွန်လ၄ရက်နေ့ကမြန်မာနိုင်ငံသားရေးဒုတိယဝန်ကြီးဦးစင်ရော်ကနေမြန်မာနိုင်ငံဆိုင်ရာမလေးရှားသံမတ်ဖိုင်ဇယ်ဗင်မိုဟာမက်ကိုမြန်မာနိုင်ငံသားများတိုက်ခိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အခုလိုမြန်မာနိုင်ငံသားတွေပေါ်အကြမ်းဖက်မှုဆက်လက်လုပ်ကိုင်နေမယ်ဆိုရင်မလေးရှားနိုင်ငံကိုအလုသမားဆီလွတ်မှုရပ်ဆိုင်းသွားမယ်လို့အလုသမားရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်သိန်းကလည်းပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားများလုံခြုံရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်ဖို့အတွက်မြန်မာစိတ်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ကိုမလေးရှားနိုင်ငံကိုဆီလွတ်ဖို့နှစ်ဖက်နိုင်ငံအာဏာပိုင်တွေအနေနဲ့ညှိနှိုင်းနေစေလို့လည်းပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။